အမေရိကန်တရားရုံးချုပ်တရားသူကြီးကြီးခန်းအဖို့သမ္မတဒေါ်နယ်ဆန်ကအမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ကိုအတည်ပြုခံထားရေးအပေါ်အကောင်းမြင်မျှော်လင့်ချက်ရှိနေတာကိုရောစိတ်မရှိတော့တာကိုပါအထက်လူတော် Republican ခေါင်းဆောင်ပြီးကြာသပတေးနေ့ကပြောဆိုကြပါတယ်။ Kavanaugh ပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့ FBI ကစုံစမ်းစစ်ဆေးပြီးတင်ပြတဲ့အစီရင်ခံစာမှာဆွဆွဲချက်တွေမှန်ကန်တယ်ဆိုတဲ့အထောက်ထားမတွေ့ရဘူးလို့ Republican ခေါင်းဆောင်တွေကပြောပါတယ်။အထက်လူတော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတရားရုံးချုပ်မှာတရားသူကြီးအစ်တတူရလာဖို့48နာရီလည်းလူတော့တယ်လို့မျှော်လင့်ရပါတယ်ဆိုပြီးကြာသပတေးနေ့သတင်းစာရှင်းလင်းပွဲတင်ပြောသွားပါတယ်။ယူတာပြည်နယ် Republican ထက်လူတော်မှာ Orange Hedge ကလည်းသူ့ကိုချက်ချင်းအတည်ပြုခံဖို့လိုပါတယ်။ပုံကိုရေးအထည်အမြင့်နဲ့ထက်လူဖြစ်စီလုပ်တဲ့နိုင်ငံရင်းမျိုးအတွက်ဒီမှာနေရာမရှိပါဘူးလို့ဆိုပါတယ်။ဒီချိန်ထဲမှာပဲဒီမိုကရက်ထက်လူတော်အမတ်တွေကတော့တရားသူကြီးကဗနောကိုကောက်ကွက်မဲ့ပေးဖို့အခိုင်အမာစုစည်းထားကြပြီးဖြစ်ပါတယ်။ခံရေးကိစ္စအတည်ပြုမှုပြုဆိုတာအထက်လူတော်တခုလုံးမှာစနစ်နှိမ့်ချရင်လည်းခွဲဆုံးပြတ်မှာပါ။အထက်လူတော်မှာ Republican အမတ်52ဦးနဲ့ Democrat အမတ်က49ဦးရှိပြီးအတည်ပြုဖို့ဆိုရင် Republican ဘက်မှာထောက်ခံမယ့်အရေအတွက်အနည်းဆုံး50လို့ပါတယ်။မဲအရေအတွက်တူညီတယ်ဆိုရင်ဒုသမ္မတ Mike Pence က Republican ဘက်ကနေထောက်ခံမယ့်ပေးပြီးအတည်ပြုနိုင်မှာပဲဖြစ်ပါတယ်။